ဖို့ချုပ်မှုကြီးမင်းအောင်လိုင်းရဲ့ပြည်ခရဲ့ရက်ပိုင်းကရုရှားကီးစမှာမြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းတွေဆက်ပြီးတော့ရောင်းချဖို့ကိစ္စတစိ့တပိုင်းပါဝင်မယ်လို့တန်ရရှိကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအချုပ်ကိုယ်စားလှယ် Tom Andrews ကပြောကြားလိုက်ပါတယ်
So what I suspect is that this meeting, these negotiations or discussions underway.
တကယ်တော့လူခွင့်ရေးကောင်စီကိုတင်သွင်းခဲ့တဲ့အစည်းအခမ်းအနားတွေမှာရုရှားဟာမြန်မာစစ်ကောင်စီကိုလက်နက်အများဆုံးထောက်ပံ့ပေးနေတဲ့တစ်ခုတည်းသောနိုင်ငံဖြစ်တယ်ဆိုတာကျွန်တော်အမြဲထောက်ပြထားတာပါ။ဒါကြောင့်ရုရှားခီးစဉ်အတွင်းဆွေးနွေးမှုတွေမှာအ ਨੇ ဆုံးတစ်စိ့တစ်ပိုင်းအနေနဲ့ရုရှားကနေမြန်မာကိုလက်နက်ပစ္စည်းတွေဆက်ပြီးတော့ရောင်းချဖို့အချက်ပါဝင်မယ်လို့တန်မြတ်ရှိကြောင်း Tom Andrews က VOA နဲ့မိမြန်ခါမှပြောဆိုသွားတာပါ။လက်နက်ပစ္စည်းရောင်းဝယ်မှုနဲ့ပတ်သက်လို့နိုင်ငံတကာရဲ့တုံ့ပြန်မှုတွေဟာပို့ချုပ်မှုချင်းမြင်အောင်လိုက်အတွက်အထူးအရေးကြီးတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့လည်း Tom Andrews ကထောက်ပြပါတယ်။မြန်မာနိုင်ငံမှာအပြစ်မဲ့အရသားတွေကိုတပ်ဖြတ်ဖို့ခင်မီစံပြတဲ့စစ်လက်နက်တွေကိုစစ်ကောင်စီကအသုံးပြုနေတယ်ဆိုတာနိုင်ငံတကာအတိုင်းအဝိုင်းကသိရှိပြီးတော့ရလအဖြစ်မြန်မာနိုင်ငံကိုလက်နက်နဲ့စစ်ဖက်ဆိုင်ရာပစ္စည်းတွေတင်ပို့ရောင်းချတာတွေကိုအခြားနိုင်ငံတွေကတိတိတသားရှော့ချခဲ့ကြောင်းလဲ Tom Andrews ကပြောပါတယ်။